ိုင်းနိုင်ငံမှာတော့အစိုးရဆက်ကျင်ဆန္ဒပြသူတွေအနေနဲ့မနေ့ကညီညီညာညာတက်စီကြီးတက်ကဝင်းကြီးတို့ဆက်ပြီးဖွဲ့စည်းပုံအသေးရေးဆွဲရေးနဲ့ဘီရင်စနစ်ပြောင်းလဲရေးမျိုးကွန်းတွေကိုဟောပြောခဲ့ကြပါတယ်။ဆရာနာဘိန်ကောင်းဆောင်ဟောင်းဝင်းကြီးတို့ပြာကျွချံဝချာအနေနဲ့ဥပဒေစုံနှိမ်နှင်းဖို့ချင်းချောက်တာအပြင်အရင်ဆန္ဒပြခေါင်းဆောင်များစွာကိုဘီရင်စနစ်စော်ကားမှုနဲ့တရားစွဲခဲ့ပေမဲ့ဒီဆန္ဒပြပွဲတွေဟာဒီသတင်းပတ်ခဲပိုအင်အားကောင်းလာနေပါတယ်။ဆရာကနန်းတွေနဲ့ရှိတဲ့ဆန္ဒပြသူတွေအနေနဲ့လည်းကံကောင်းမျိုးအနောက်မြောက်နဲ့အရှိတောင်ဘက်ရှိနောင်ထဘူရီနဲ့ဘက်ဂနာရက်တွေမှာစုဝေးဆန္ဒပြခဲ့ကြပါတယ်။အသက်24နှစ်ရဲ့မကြာခင်ကဖွဲ့ရခဲ့တဲ့အေးလို့သူ့အိမ်ထဲမှာပြောလာတဲ့အကြောင်းတကားဒီဖောက်ပြန်တဲ့အာဏာရှင်စနစ်တန်နှစ်ပေါင်းကြာရှည်ခံစားလာနေရပြီးဒါကြောင့်ပြည်သူအသံကိုထင်ဟပ်စေမဲ့ရွေးကောက်ပွဲတွေအလိုရှိတယ်လို့ဟောပြောခဲ့ပါတယ်။ဒီဆန္ဒပြသူတွေကဝင်းကြီးတို့ပရိုက်အနေနဲ့သူ့အာဏာသိမ်းအစိုးရကိုတရားဝင်စေဖို့စိတ်ကြိုက်ဖွဲ့စည်းပုံနဲ့ရွေးကောက်ပွဲကျင်းပခဲ့တာဖြစ်တယ်လို့ဆိုနေချိန်မှာဝင်းကြီးတို့ဘက်ကတော့မဲပေးခဲ့တာကတရားမျှတမှုရှိတာမို့နှုတ်ဆက်စရာမလိုဘူးလို့ပြန်ပြောထားပါတယ်။ဘရင်နန်တော်အနေနဲ့တော့ဘလို့ညညာချက်မှမထုတ်ပေမဲ့လက်ရှိဘရင်ကတော့ဒီဆန္ဒပြသူတွေအပေါ်လဲအားလုံးလိုပဲမြစ်တာထားပါတယ်လို့ပြောခဲ့ပါတယ်။